မန္တလေးတိုင်းရောင်မြို့နယ်ပကံမြို့ဟောင်းကိုမနေ့ကစစ်ကောင်စီတပ်အင်အားအများပြားရောက်လာပါတယ်ဒီနေ့ဇွန်လ3ရက်နေ့မှာတော့ပကံမြို့ဟောင်းရင်ကျေးမှုနယ်မြေတစ်ဝိုက်မှာလုံခြုံရေးအရာစစ်ဆေးမှုတွေလုပ်နေပါတယ်လက်နက်အပြည့်အစုံနဲ့တပ်သားတွေဟာပကံမြို့ဟောင်းမှာရှိတဲ့ဘုံကြီးကျောင်းတချို့မှာတပ်ဆွဲထားပြီးတော့ရဲအတန်းကြာလုံခြုံရေးယူထားမယ်လို့ဘုံကြီးကျောင်းတချို့နဲ့နှီးစပ်တဲ့ပက ထားတဲ့အပေါ်ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကစလို့ညောင်ဦးမြို့ကနေပုဂံမြို့ဟောင်းကိုလာတဲ့အဓိကလမ်းတွေမှာအင်အားအများအပြားနဲ့ဖြတ်သွားဖြတ်လာသူတွေကိုစစ်ဆေးတာတွေစလုပ်နေတယ်လို့ပုဂံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတူကဗီဒီယိုကိုပြောပါတယ်။အခုလိုရုတ်တရက်စစ်ဆေးမှုတွေတိုးလွင်လာတဲ့အကြောင်းရင်းအတိအကျကိုတော့သတင်းထုတ်ပြန်တာမရှိလို့မသိရဘူးလို့သူကပြောပါတယ်။
ကျန်တဲ့တော့တက်ဆုံးတဲ့လူကျွန်တော်ကြားမိရပြ။အဲတော့ကျွန်တော်ကဒုတက်ဆွေတာဖုန်းကြောင်းနဲ့အဲညီဆက်ဆက်ပေါ့နော်နေနေရဆိုတော့တရားကြောက်ကလိနိုင်ငံအစီအွေကမဲရောက်မဲကောင်ဒေတာအစီအွေလို့လည်းပြောတယ်ပြ။အဲတိတိကျကျရဲ့လို့သူစရင်ထုတ်ပြန်မထားဘူး။ဒီတော့ရည်ရလည်းတော်တော်ပါဝါရပြ။သူဒီလိုတက်လာဆွဲလိုက်တော့လေ။ပြီးသက်သာကြီးဒီတော့ကြောက်ပါတယ်ပြ။
ပကံမြို့ဟောင်းကိုသွားတဲ့အနောရထာလမကြီးတစ်ယောက်မှလည်းဖြတ်သွားဖြတ်လာတွေကိုစစ်ဆေးရှာဖွေတာတွေစပြီးလုပ်နေတယ်လို့နောက်ထပ်ပကံဒေသခံတူက VOE ကိုအခုလိုပြောပါတယ
်ပြောမှကျွန်တော်ရှင်အားတို့ဘူးကတော့ရှိတယ်ရှိတယ်မနေ့ကရောက်လာတာများတယ်ဒါမဲ့ပုံမှန်ထိုက်ဆောင်တာမဟုတ်ဘူးဆက်မနေ့ကတော့ဘူးကလူဟောင်းတော့ဟောင်းမှာဖြစ်လူငင်းကတော့တော်တော်ကများလာ
မနေ့အင်္ဂါနေ့ကစစ်ကောင်စီတပ်သားအပြည့်တင်ထားတဲ့စစ်ကား15စီးလောက်မန္တလေးတိုင်းတော်ပရောင်းမြို့နယ်ဘက်ကထွက်ခွာခဲ့ပြီးပကံညောင်ဦးဘက်ကိုရောက်ရှိလာတာလို့ဒေသခံတွေကပြောပါတယ်။ခမန်းကြီးအရစစ်သားနဲ့ရဲအင်အား300နီးပါးလောက်ရှိလိမ့်မယ်လို့ပကံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတူကအခုလိုပြောပါတယ်
။ဒီကျွန်တော်တို့ဖောကားတစီစူပါဂါဆန်တစီပြီးတော့လိုက်တော့တစီနဲ့ကမြို့ရှိပဲချမ်းကိုသွားတော့အဲမှာရမယ်ကိုရင်ကတရားလောက်ပါနိုင်နေကကျွန်တော်တို့မတိရတဲ့နေရာတွေမှာလည်းသူတက်ဆွဲထားရရှိတယ်ဖုံးကြောင်ကျွန်တော်ဒီတော့3 4ချောင်းလောက်ဆက်ဆွဲထားတယ်။ဖျားတွေမှလည်းဆက်ဆွဲထားတော့အင်အား300ဝန်းကျင်လောက်ရှိနေတယ်။ဒါမဲ့သူတို့ကမြို့ပေါ်မှာဟိုပတ်ကင်းတွေလက်ကင်းတွေနဲ့မလုပ်ဘူးပြ။အဲဒီဟိုအနာဒိယူနီကဒီမှာဆက်ဆွဲထားတာရဲ့အဲဒီမှာလက်ကင်းတွေနဲ့ကြီးရဲ့တစီလောက်ပဲပုံမှန်လက်ရတယ်။ဟိုအဲတော့သူတို့ကမြို့သူဆက်ဆွဲထားတဲ့ပုံကြောင်တွေနဲ့နေတယ်ပြ။ဟိုမျိုးအပြင်ဟိုမျိုးတွေကိုမလာရဘူးပြောဆိုပြီးတော့
တပ္ပညုတာယရနာမအောင်ပအိုကျောင်းဓမ္မရာဇကစတဲ့နေရာတွေမှာလုံကြုံရင်းအများပြတ်တက်ဆွဲထားတယ်လို့ဒေသခံတချို့ကပြောပါတယ်စစ်ကောင်စီဘက်ကတော့အခုလိုပကံရင်ကျေးမှုနယ်မြေမှာလုံကြုံရင်းရုတ်တရက်တိုးမြင့်လိုက်တာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ